အီရန်ရဲ့နျူကလ িয়ার လက်နက်လုံဆောင်မှုတွေဆက်လက်ဖို့တွန်းအားပေးတဲ့အနေနဲ့တန်ခတ်မှုတွေရပ်ဆိုင်းထားရကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်နိုင်ပိုင်းအတွင်းမှာပဲအီရန်ပေါ်အရေးယူတန်ခတ်မှုတွေတိုးမြင့်ချထားတော့မယ်လို့သတင်းတွေမှာဖော်ပြနေပါတယ်။သမ္မတကအီရန်ရဲ့နဲ့ပတ်သက်ပြီးသူ့ရဲ့နိုင်ငံတော်လုံခြုံရေးအဖွဲ့နဲ့ချက်တပရင်းညနေမှာတွေ့ဆုံမေးမြန်းနေတာဖြစ်ပါတယ်။ဥပဒေကြောင့်ရဆိုရင်တော့အီရန်ဟာနိုင်ငံတကာနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့2015သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိရပ်ပေါင်း90တိုင်မှာအတည်ပြုပေးရတာဖြစ်ပြီးတောက်ကြနေတာရက်90ပြည့်တဲ့နေ့ပါ။JCPOA ခေါ်ပူးတဲ့ဆောင်ရည်ဆိုင်အလုံးစုံပါဝင်တဲ့အစီအစဉ်လို့သိကြတဲ့2015သဘောတူညီချက်အနှစ်သာရနဲ့အညီအီရန်ဘက်ကနေလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်လို့သမ္မတထရမ့်ကအောက်တိုဘာလမှာပြောကြားခဲ့ပေမဲ့အရင်အီရန်ရဲ့စွန့်ရင်လုံငန်းပေါ်မှာချထားတဲ့ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကိုတော့ပြန်လည်ချမှတ်ဖို့မလုပ်ခဲ့ပါဘူး။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အတွက်ပြည်ပရဲ့အဖွဲ့တွေနဲ့လူခွင့်လှုပ်ရှားသူတွေကစိတ်ပျက်ခဲ့ကြတာဖြစ်ပြီးအီရန်မျိုးကြီးတော်များများမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုခိုင်ခိုင်မာမာထပ်ခံကြောင်းပြောနေတဲ့အမေရိကန်ဘက်ကပြင်းထန်တဲ့အရေးယူမှုတွေလှုပ်ဆောင်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။ဗန်ဒါယင်းဝန်ကြီးစတီဖန်မနူချင်ကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်မှုကအီရန်အာဏာရှင်အလေးထားလာရမယ်လှုပ်ဆောင်မှုမျိုးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။